အိန္ဒိယမှာထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးတွေကိုမြန်မာအပါအဝင်နိုင်ငံ6ခုကိုဇန်နဝါရီလ20ရက်နေ့ဗုဒ္ဓဟူးနေ့ကစလို့စတင်တင်ပို့မယ်အကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပါတယ်။မြန်မာဘက်ကတော့လူပေါင်း15သန်းအတွက် COVID-19 ကာကွယ်ဆေးရဖို့အိန္ဒိယနဲ့ညှိနှိုင်းထားပြီးလမယ့်လပိုင်းနေ့အတွင်းနိုင်ငံတွင်းကာကွယ်ဆေးထိုးနိုင်ဖို့ရည်မှန်းထားပါတယ်။အိန္ဒိယတို့ COVID-19 ကာကွယ်ဆေးတွေရရှိရေးအတွက်အိန္ဒိယနိုင်ငံတွေနဲ့အရေးကြီးတဲ့မိဖန်နိုင်ငံတွေကပန်ကြားထားကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒီပန်ကြားချက်တွေအရဇန်နဝါရီလ20ရက်ဗုဒ္ဓဟူးနေ့ကစလို့မြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်လ်ဒိုက်၊ဆက်ရှဲလီတို့ကိုစတင်တင်ပို့မှာဖြစ်ကြောင်းနဲ့သီရီလင်ကာ၊အာဖဂန်နစ္စတန်နဲ့မော်ရီရှပ်စ်နိုင်ငံတွေကတော့တင်ပို့နိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်။ဘူတန်နိုင်ငံကိုအစောဆုံးဗုဒ္ဓဟူးနေ့ကစတင်ပို့ဖို့ရှိပြီးဘင်္ဂလားဒေ့ရှ်ကိုတော့ကြာသပတေးနေ့မှာတင်ပို့ပါမယ်။ AstraZeneca နဲ့ Oxford တက္ကသိုလ်တို့ကဖော်ဆက်ပြီးအိန္ဒိယဆေးဝါးဒုတ်လုပ်ငန်းကြီး Serum Institute of India ကထုတ်လုပ်တဲ့ COVID Shield ကာကွယ်ဆေးအလုံးရေ2တန်းကိုဘင်္ဂလားဒေ့ရှ်ကိုတင်ပို့မှာပါ။အိန္ဒိယကအခမဲ့ပေးပို့လာမဲ့ Oxford နဲ့ AstraZeneca ရဲ့ COVID-19 အလုံးရေ2တန်းကိုလာမဲ့ကြာသပတေးနေ့ဇန်နဝါရီလ21ရက်နေ့မှာအထူးလေယာဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာကိုရောက်လာမဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်